တရင်တော့ဒေတာဝန်ထမ်းဆောင်နေခြင်းအတွင်းသိဆုံးခဲ့ရတာအဖမ်းဆီးခံရသူတွေအတွက်ချီးကျူးဂုဏ်ပြုကြောင်းပိုယန်မင်းကြီးဖရန်စစ်ကတနင်္ဂနွေမေလေးနေ့မှာမေးကြားလိုက်ပါတယ်။တရင်လွတ်လပ်ခွင့်ကိုကာကွယ်ရင်းလူသားတွေရဲ့ထိခိုက်နေတာခံစားရမှုကိုတတ်သိရှိစွာနဲ့တရင်ရယူတင်ပြခဲ့တာအတွက်သူကချီးမွမ်းပြောဆိုလိုက်တာပါ။မေလ3ရက်နေ့မှာကြာရောက်မဲ့ကမ္ဘာတရင်လွတ်လပ်ခွင့်နေ့မတန်ခင်ဗာတီကန်နန်းတော်မှာဆူယုံလာတဲ့ထောင်ချီတဲ့ပြည်သက်ကိုဟောကြားရမှာအခုလိုထည့်သွင်းပြောကြားသွားတာဖြစ်ပါတယ်။ကမ္ဘာတရင်လွတ်လပ်ခွင့်နေ့ကိုတာဝန်ယူကျင်းပတဲ့ UNESCO အဖွဲ့ရဲ့ဒီနှစ်အစောပိုင်းထုတ်ပြန်တဲ့စာရင်းအရ2021ခုနှစ်ထဲအသက်ခံရတဲ့တရင်တော်နဲ့မီဒီယာလောကဝန်ထမ်း55ဦးရှိတယ်လို့ဆိုပါတယ်။ပြီးခဲ့တဲ့နှစ်တည်းအဖမ်းဆီးခံရတဲ့တရင်သမားက350ကျော်ရှိပါတယ်။ဒါအပြင်ယူကရိန်းစစ်ပွဲအတွင်းတရင်ယူရင်တည်ဆုံးခဲ့ရတဲ့တရင်တော့တွေကိုပိုယန်မင်းကြီးကချင်းမွန်စကားဆိုခဲ့ပါတယ်။ယူကရိန်းစစ်မှာတရင်ယူရင်တည်ဆုံးခဲ့ရတဲ့တရင်တော့အနည်းဆုံး9ဦးရှိတယ်လို့ CPJ တရင်သမားများကကွယ်ရေးကော်မတီကပြောပါတယ်။ယူကရိန်းမှာတရင်သမားမှန်သိအောင် press ဆိုတဲ့လက်ပတ်စာတမ်းဝတ်ထားပေမဲ့တရင်သမားတွေကိုပြစ်မှတ်ထားတိုက်ခိုက်မှုအတော်များများရှိတယ်လို့ပြင်သစ်ခြေဆိုင် RSF အဖွဲ့ကပြောပါတယ်ခင်ဗျာ။